ပြန်ကြိုင်းဝင်ကြီးဟောင်းဦးအောင်ကြီးကိုဥက္ကဋ္ဌအဖြစ်ရထားပြီးအာဂတိလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်အစ်စ်ကိုပြန်လည်ဖွဲ့စည်းဖို့အတွက်နိုင်ငံတော်သမ္မတကပြောင်စုလွှတ်တော်ကိုပြီးခဲ့တဲ့နိုဝင်ဘာ20တနင်္လာနေ့မှာတင်ပြထားပါတယ်။အဖွဲ့ဝင်12ဦးပါဝင်မဲ့ဒီကော်မရှင်ကိုနိုင်ငံတော်သမ္မတက4ဦးပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတို့က4ဦးစီနဲ့ရွေးချယ်ဖွဲ့စည်းမှာဖြစ်ပါတယ်။ဒီကော်မရှင်မှာပြည်ထောင်စုရှေ့နေချုပ်အငိမ့်စားညွှန်ကြားမှုချုပ်တွေနဲ့အတူအငိမ့်စားရဲကျုပ်ဇော်ဝင်းတို့ကိုလည်းဒီကော်မရှင်ရဲ့အဖွဲ့ဝင်တွေအဖြစ်အမည်စင်းရထားထားတာတွေလည်းတွေ့ရပါတယ်။အရင်သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်2014မှာအဖွဲ့ဝင်15ဦးပါတဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုဖွဲ့စည်းခဲ့တာရှိပေမဲ့ထိထိရရလှုပ်ဆောင်နိုင်ခဲ့ခြင်းမရှိဘူးဆိုတဲ့ထောက်ပြချက်တွေလည်းရှိနေပါတယ်။ဒါကြောင့်အခု NLD အစိုးရကအသစ်ပြန်လည်ဖွဲ့စည်းမယ်ဆိုတဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အနေနဲ့လုပ်ငန်းတွေကိုဘလောက်ထိထိရအောင်ဆောင်ရွက်နိုင်မယ်လို့လူလူကမျှော်လင့်ထားပါသလဲ။မြန်မာနိုင်ငံဟာစနစ်ဆိုးအောင်မှာနှစ်ပေါင်းများစွာရုန်းကန်ဖြတ်တန်းခဲ့ရတာမို့အာဂတိလိုက်စားမှုတွေအကျင့်ပြတ်ချစားမှုတွေကအမြင့်တွဲနေတဲ့နိုင်ငံတစ်ခုဖြစ်နေတာပါဒါတွေကိုတိုက်ဖြတ်နိုင်ဖို့အတွက်ကော်မရှင်တရက်နဲ့မလုံလောက်ဘူးလို့သူမြင်တဲ့အကြောင်းမင်းသလေးမျိုးကစာရေးဆရာစုငှက်ကသုံးသပ်ပါတယ
်ဒါကြီးကိုကုစားဖို့ဆိုရင်ကော်မရှင်တရက်ထဲနဲ့ဟလာအုံဖွားပြောက်စီဆိုကုစားဖို့တော့လွယ်မယ်မထင်ဘူးကြာနော်စနစ်တစ်ခုလုံးကိုကြောင်းပြမှရမယ်ထင်တယ်နော်အာဂတိလိုက်စားမှုတွေဟာနောက်ဆုံးပေါ်ကဒီမင်းနစ်ပဲအမိုက်ပင်းမမမှာဒီဟိုးအထက်ဝင်ကြီးဝင်ချုပ်ကြီးရှိခဲ့ကြတယ်ဖိစာဖြစ်နေတာဟိုအဲ့တော့ဒါတွေကိုပေါက်ပြောက်အောင်ဆိုရင်ဒါတယောက်တွေဆိုမှုမှုတစ်ခုတည်းနဲ့မဟုတ်ပဲနဲ့စိတ်သက်ရေးရာပြည်ပြောင်းလဲမှုနဲ့လူနေမှုစင်တန်းမြန်မာရေးဆိုတဲ့ဖိစာတွေပါပါလာပြီဗျအဲ့ဒါတော့နိုင်ငံရေးစနစ်ကြီးတစ်ခုလုံးရဲ့အခြေခံဖြစ်ပြီးဖြစ်မှာပေါ့ဒီနိုင်ငံရေးစနစ်ကြီးတစ်ခုလုံးကောင်းမှုဆိုတာလည်းတိုင်းပြည်ကငြိမ်းချမ်းမှဖြစ်မှာဟုတ်
နိုင်ငံသားတရင်တောက်တူဖြစ်တဲ့ကိုတိဟာသွေးကလည်းမြန်မာနိုင်ငံထဲကအာဂတိလိုက်စားမှုတွေကိုတိုက်ဖြတ်နိုင်ဖို့အတွက်ဒီကော်မရှင်ဟာထိထိရရောက်ဆောင်ရွက်နိုင်ဖို့လိုမယ်လို့မြင်ကြောင်းကိုလည်းသုံးသပ်ပါတယ
်လူလူကတော့နည်းနည်းတော့စိတ်ဓာတ်ကျနေပြီဒါဟိုညှော်လင့်လည်းမညှော်ညှော်လင့်ဖို့မရတော့ဘူးပေါ့နော်ဘာလို့လဲဆိုတော့ဒီကိစ္စတွေကအောင်မြင်မှမလားပေါ့နော်ဘာလို့လဲဆိုတော့ဟိုသွားသစ်တက်လာတဲ့သူကနည်းနည်းတော့တော့ညှော်လင့်တာပေါ့နော်ရင်အဂတိလိုက်စားတဲ့ဒီကတော့ဒုက္ခရောက်ပြီပေါ့နော်ဒုက္ခတွေပြီးရည်ယူခံရတော့မယ်အခုဖြစ်တော့မယ်လို့တွေးခဲ့တယ်ပေါ့နော်ဒါပေမဲ့အဲ့ဒီနှစ်နှစ်အတွင်းမှာအဂတိလိုက်စားဖို့တော့ငြိမ်လို့ရှိသွားတော့လည်းပဲမပပြောက်ဘူးတော့ကတနည်းတစ်ပုံနဲ့ပုံစံတနည်းတစ်ပုံနဲ့တခါပြန်ပြီးတော့အစပြုလာတာပြည့်တဲ့ခါကျတော့လူသူအနေနဲ့ကလက်ရှိဆိုးရွားတာအိုင်မာနေပြီးသားဒီအဂတိလိုက်စားမှုတွေကိုလွယ်လွယ်နဲ့တိုက်ချက်နိုင်လိမ့်မယ်မထင်ဘူးလို့သုံးသပ်တာပေါ့နော်ဒါပေမဲ့လည်းဆိုတော့ကျွန်တော်တို့ဒီဝန်ထမ်းတွေမှလည်းပြည့်ရအောင်လည်းရည်မရှိဘူးဒီလိုတော့ရေးယူမှုတွေကျင်းတဲ့ရေးယူမှုတွေအားနေတယ်ဆိုတဲ့ခါကျတော့တောင်းတောင်းလည်းတော့မရတော့တော့ဘူးအခုဆိုလို့ရှိရင်တော့သွားပြီးလို့တွေးတာပါနော်သွားပြောတယ်လို့ဒီခန့်လိုက်တာအရင်ဝင်ကြီးအောင်ဖြစ်နေတဲ့တော့သူလို့သူလို့တွေးရလူတွေရှိတာပေါ့ကျွန်တော်တို့ကတော့အကောင်းဘက်ကမြင်တယ်အကောင်းဘက်ကမြင်တယ်ဆိုတော့အကြောင်းကတော့တောင်းဆန်းကြီးကဟိုရွေးရဆိုတော့အခုမှအကြောင်းတစ်ခုခုရှိနေတာရဲ့နောက်တစ်ခါဟိုကျွန်တော်တို့တကူကိုရွှေတိုက်သုခန့်တယ်လို့ပေါ့ကျွန်တော်တို့ဒီဥအောင်ကြီးရဲ့ဒီလောကဒီဖြတ်တန်းလာတဲ့တော့ဘလို့ gain တွေ့ရမလဲဆိုတော့ကျွန်တော်တော့တက်ကိုသူပြနိုင်တယ်သူတကယ်ကင်ပြောမယ်သူကလည်းအာဂတိကြီးနေနဲ့ကင်ပြောမယ်ဆိုရင်ဒီအာဂတိတက်ချက်မှုကလည်းတိုင်းတာတစ်ခုပြီးတော့ထိအောင်မှုရှိနိုင်တယ်လို့မြင်တယ်ဒါကြောင့်ကျွန်တော်တို့ဖောက်ကြည့်လို့ပါလိမ့်မယ
် NLD ပါတီရဲ့ရွေးကောက်ပွဲကြေညာစာရမ်းမှာဆိုရင်လေအာဂတိကင်းစင်နဲ့လူအတိုင်းဝိုင်းကိုဖော်ဆောင်ဖို့လိုအပ်တယ်လို့ထိရအောင်ဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးတော့လည်းဖော်ပြထားတာရှိပါတယ်ဒါကြောင့်အာဂတိလိုက်စားမှုတိုက်ဖျက်ရေးတွေကိုစတင်နိုင်ဖို့ NLD အစိုးရကအခုကော်မရှင်အသစ်ဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်ဒါပေမဲ့ဒီကော်မရှင်မှာတာဝန်ယူကြမဲ့သူတွေကအရင်သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ကအငိမ့်စားဝန်ထမ်းတွေဖြစ်နေတဲ့အတွက်ထိထိရရလုံနိုင်ပါမလားဆိုတာကတော့စဉ်းစားစရာဖြစ်နေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကတော့မြင်ပါတယ်
။လူသူကတော့ဒေါန်ဆန်းစုကြည်လက်ထက်မှာအစိုးရအဖွဲ့အနေနဲ့ကတော့ဘာပဲဖြစ်ဖြစ်အာဂရီလိုက်စားမှုကျင်းရှင်းတယ်တိုက်ရှင်းတယ်လို့ဟိုယုံကြည်ထားတော့အောက်ခြေအထိပေါ့ဗျာဒီဟာလေးလုံနိုင်လိမ့်မယ်လို့ညွှန်လင်းချက်တော့ဒီမှာမှာရှိကြလိမ့်မယ်လို့ထင်ပါတယ်အဲဒါပေမဲ့ဒီအာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေထိုးရင်ကျက်အရာရောလက်တွေ့ပိုင်းဆိုင်ရာတွေမှာပါပြဿနာတွေတော့ရှိတယ်အဲအဓိကအဖြစ်တော့ဘာလဲဆိုရင်မတိုင်ဘူးဆိုရင်ပေါ့နော်တိုင်တဲ့လူမရှိဘူးဆိုရင်ဘယ်တော့ပဲအဲမကောင်းတဲ့ရင်ထွက်နေထွက်နေတိုင်ကြတဲ့လူကဟလာဒီအချက်လက်နဲ့ကိုဒီမှတ်ပုံဉာဏ်ပါအပြည့်စုံနဲ့တိုင်ကြတာမျိုးမဟုတ်လို့ရှိရင်ဒါမျိုးတွေစုံစမ်းတွေကစုံစမ်းမှာမဟုတ်ဘူးဆိုတာမျိုးရှိတယ်။ညာရဲ့အားနဲ့တက်ရှိတဲ့အောက်မှာဒီကော်မရှင်မှာပါဝင်တဲ့ပုဂ္ဂိုလ်များကလည်းအရင်အစိုးရအဖွဲ့နဲ့နော်ပတ်သက်နေတဲ့လူဝန်ထမ်းအဖွဲ့ကြီးအကြီးအကဲတွေအဲ့လိုတွေဖြစ်နေကြတော့တကယ်ဖြစ်နေတဲ့လူတွေပေါ်ထုတ်တဲ့အခါမှာအာဏာမှုတွေအတိမိတ်တွေမျက်နှာနာရတာတွေအဲ့လိုမျိုးတွေရှိနေတယ်။ဒါကြောင့်မလို့ အဲအဲ့ဒီအချက်တွေကြောင့်မလို့ဒုက္ခကြံရပြီးတော့ဖြည်းဖြည်းယောက်ယောက်အောင်မြင်နိုင်မယ်လို့ကျွန်တော်တော့သိမှခင်ဘူ
းအခုအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်တစ်ရဲ့ဥက္ကဋ္ဌအဖြစ်ရထားခံထားရတဲ့ပြန်ကြားရေးဝန်ကြီးဟောင်းဦးအောင်ကြည်ဟာ2008ခုနှစ်စစ်အစိုးရလက်ထက်မှာတောင်ဆန်းစုကြည်နဲ့အစိုးရကြားညှိနှိုင်းဆောင်ရွက်ပေးရတဲ့ဒီဆက်ဆံရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တယ်လို့လက်ရှိမှာလည်းမောင်တော်စုံစမ်းရေးကော်မရှင်အဖွဲ့ဝင်တဦးအဖြစ်ပါဝင်နေသူဖြစ်ပါတယ်အခုဒီအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်တစ်အပေါ်လူထုကဘလောက်မျှော်လင့်ထားပါသလဲမန္တလေးမြို့ကဆိုင်ရေးဆရာစုငှက်ကတော့
ဒီနေ့ကဆန္ဒနာပေါ်မှာကော်မရှင်ဆိုတဲ့ဖွဲ့စည်းမှုပါပြီးနောက်ဘာမှရရရရရမရှိဘဲပြီးတော့ကြတာများတာပါဒီအာဂရီလိုက်စားမှုကော်မရှင်ဆိုတာကကောင်းပြီဒါကဟလာဘလောက်ထိသူတို့အရေးယူဆောင်ရနိုင်မှာလဲဘာလဲဆိုတော့ဒီမှာနောက်ကျမပြန်ရတဲ့ကိစ္စတွေကလည်းရှိနေတဲ့အခါမှာဒါဟလာလက်ရှိဒီနေ့ဖြစ်တဲ့ဟာပဲဒီနေ့ဒီယူမှာလားနောက်ပိုင်းကဟာဒီပြီးခဲ့တဲ့အတိတ်ကဟာရောမပါဘူးလားဒီနေ့ဖြစ်နေနေရေးယူမှာဆိုတော့တိုင်းနာနဲ့ကချင်းရေးယူမှာလားတို့တော့တို့စုံစမ်းခေါ်ထုတ်မှုနဲ့ရေးယူမှာလားဒါတော်တော်လေးတော့ချက်ခဲနေနေတဲ့ပြဿနာဗျတို့တော့လည်းပဲတတိစီစီနဲ့နမူနာပြလုတ်ပြမယ်ဆိုရင်တော့လူလူကဘာလဲပြောပြောခေါင်းရုပ်တမြင်နေတဲ့အာဟုကိုရတော့ဖြစ်မှာပဲဒီလုံးမလားဆိုတဲ့စိတ်ကမပါဘဲနဲ့ဆိုရင်တော့ဘသူလုတ်လုတ်ဘက်ကရဲကြုတ်လုတ်လုတ်ဒီဘက်ကရဲရဲတောက်နိုင်ငံရေးမှာပဲလုတ်လုတ်ဖြစ်မှာမဟုတ်ပေါ့ဗျာအဲ့တော့ရေးကြည့်တဲ့ကလေးလုံးမလားဆိုတဲ့အခြေအနေမျိုးကိုကျွန်တော်တို့ညွှန်နေပါတယ်ဗျာ
တိဘောမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးရထွန်းရဲ့သုံးသက်ချက်ကိုလည်းတစ်ဆက်ထဲနားဆင်ပါအောင်ရှင
်ဒီဦးအောင်ကြည်အနေနဲ့လည်းဒါပဲဖြစ်ဖြစ်တမရှိတယ်ကြည်ကြည်တယ်လို့ဘုံတရင်ကြော်ကြော်ပြီးနေတောင်းဆန်းစုကြည်အနေနဲ့လည်းဒီနေ့အရင်ဦးတန်းရွှေလက်ထက်ကလေးကဆက်ဆံမှုရဲ့အတွက်ကြောင့်မလို့ပြင်ကြည့်မှုရှိတယ်ဆိုပေမဲ့ဘလောက်ထိလုံနိုင်မလဲအဲဆိုတဲ့ဟာမှာတော့ကျွန်တော်လည်းစိတ်ပြီးတော့ခံမလို့တော့မရဘူးအခုအဖွဲ့ဝင်တွေကလည်းအရင်အဲ့ဒီထိုက်တန်းဆိုရအဖွဲ့ဝင်တွေဖြစ်နေကြတယ်ပုံမှန်လင်းလင်းပြောမယ်ဆိုရင်တော့စိတ်ပြီးတော့ကျွန်တော်တော့ညှော်လင့်ကြတဲ့ကြည့်ပေါ့နော်စိတ်ကြည့်ရအောင်လုံနိုင်လိမ့်မယ်လို့ဖြစ်နေပေါ့
ဒါကတော့အစ်စ်ပြန်လဲဖွဲ့စည်းမယ်အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အပေါ်အမြင့်နဲ့တုံ့သက်ချက်ချို့ကိုနားဆင်ခဲ့ရတာပါရှင်ကဘာတဝမ်းအာဂရီလိုက်စားမှုတွေကိုစောင့်ကြည့်နေတဲ့အဖွဲ့ကြီးတစ်ခုဖြစ်တဲ့ Transparency International အဖွဲ့က2016ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း186နိုင်ငံမှာအဆင့်136မှာရှိတယ်လို့စည်ရင်းထုတ်ပြန်ထားပါတယ်ရှင်